Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များခင်ဗျာ American ပြည်ထောင်စု Washington မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်ဇူလိုင်လ25ရက်တောက်ကြံနေ့ညနေပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာသောတာရှင်များရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ငိမ့်ချမ်းပါ
ကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ Israel နဲ့ Palestine အကြားကတိုက်ပွဲတွေအဆုံးသတ်ရေးတောင်းဆိုဆန္ဒပြပွဲတွေဒီကနေ့ပြုလုပ်ဖို့ Palestine တက်ကြွလှုပ်ရှားသူတွေကလုံဆော်ထားပါတယ် Ukraine နိုင်ငံအတွက်မှာရှိတဲ့ Ukraine တပ်ဖွဲ့တွေကို Russia ဘက်ကနေစပ်ဖြတ်ကျော်ပစ်ခတ်နေတယ်လို့ American ပြည်ထောင်စုကဆွဆွဲပြောဆိုပါတယ်မာလီမှာပြတ်ကျသွားတဲ့ Algeria လေကြောင်းလိုင်းမှာပါသွားတဲ့ခီးစဲတွေအားလုံးသိဆုံးသွားပြီလို့ပြင်သစ်သမ္မတကပြောလိုက်ပါတယ်ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုမှတ်သိထိုင်းနေအတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာတင်းနေချင်းညာပြီးမှာတော့ကချင်းပြည်နယ်လိုင်စာမှာတနိုင်ငံလုံးအပြစ်ခတ်ရဆိုင်ရေးဆွေးနွေးပွဲကိုကျင်းပနေတယ်ဆိုတဲ့တင်း PR စနစ်ကိုပြည်သူ့လွှတ်တော်မှာအငင်းခုန်ဆွေးနွေးနေကြတဲ့အကြောင်
းဒီစနစ်တင်သုံးတဲ့အခါမှာတိုင်းခုနှစ်တိုင်းမှာပဲတင်သုံးပြီးမှပြည်နယ်တွေနဲ့ကိုပဲဥချုပ်ခွင့်ရဒေသတွေမှာတော့မူလစနစ်ကိုပဲတင်သုံးမယ်လို့ပြောပါတယ်အဲ့လိုပြောတဲ့အတွက်ကျွန်တော်ထောက်ခံခြင်းဖြစ်ပါတယ်
ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဆွေးနွေးသွားတာပါနောက်ပိုင်းမှာ HIV AIDS ရောဂါဝေဒနာရှင်တွေကိုခွဲခြားနှိမ်ချမှုတွေရှိနေတဲ့အကြောင်းသတင်းဆောင်မတွေကိုနားဆင်ရမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့မတ်တိန်ကြီးထိုက်တို့ကကြေညာပေးကြမှာပ
ါ Israel နဲ့ Palestine အကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးဂျာဝင်ဆောင်ရွက်မှုတွေလှုပ်ဆောင်နေတဲ့အချိန်မှာပဲကာဇာကမ်းမြောင်ဒေသကိုအစ္စရေးကထိုးစစ်ဆင်တိုက်ခတ်မှုတွေကိုအနောက်ဘက်ကမ်းခြေမှာတောက်ကြနေမှာကန့်ကွက်ဆန္ဒပြကြဖို့ပါလက်စတိုင်းတွေကလုံဆော်နေပါတယ်။အစ္စရေးရဲ့ထိုးစစ်ကြောင့်ဂါဇာမှာတိုက်ဆုံသူအရေအတွက်800ကျော်လာတဲ့အချိန်မှာအခုလိုကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်ဖို့စီစဉ်ကြတာလည်းဖြစ်ပါတယ်။ဂျေရုဆလင်မြို့အပြင်မှာဂျာသာပရင်းနေနောက်ပိုင်းကပြုလုပ်ခဲ့တဲ့ဆန္ဒပြပွဲအတွင်းအစ္စရေးတပ်ဖွဲ့တွေနဲ့ထိတိုက်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့တဲ့အတွက်ပါလက်စတိုင်းလူမျိုးတဦးသေဆုံးပြီး150ကျော်ထိခိုက်ဒဏ်ရာရသွားပါတယ်။ထောင်ပေါင်းများစွာသောပါလက်စတိုင်းလူမျိုးတွေရမလာကနေအရှိဂျေရုဆလင်ကိုချီတက်ဆန္ဒပြခဲ့ကြတာဖြစ်ပြီးအဲ့ဒီဆန္ဒပြပွဲဟာအနောက်ဘက်ကမ်းခြေမှာဆယ်စုနှစ်တခုအတွင်းအကြီးမားဆုံးဆန္ဒပြပွဲဖြစ်တယ်လို့လေ့လာသူတွေကပြောပါတယ်။နာပလတ်ဘက်သလဟမ်နဲ့ဂျေရုဆလင်မြို့ဟောင်းတွေမှာလည်းမတည်ငြိမ်မှုတွေဖြစ်ပေါ်နေတယ်လို့ဆိုပါတယ်။ကြာသပတေးနေ့တုန်းကဂါဇာမှာပါလက်စတိုင်းလူမျိုး100ကျော်သေဆုံးခဲ့တဲ့အတွက်ဟာမတ်စ်အပေါ်အစ္စရေးကပြုလုပ်နေတဲ့ဆက်ရှိရကြစစ်ဆင်ရေးအတွင်းအသေးအပြောက်အများဆုံးနေ့ဖြစ်ခဲ့ပါတယ်
ယူကရိန်းရှေ့ပိုင်းမှာနေရာယူထားတဲ့ယူကရိန်းစစ်စခန်းတွေကိုတဖက်နယ်ဇက်ကနေရုရှားတို့ပစ်ခတ်နေတယ်လို့အမေရိကန်ဘက်ကဆွဆွဲပြောဆိုနေပါတယ်။ရုရှားတို့ရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းစစ်တပ်နဲ့ယူကရိန်းအရှေ့ပိုင်းဒေသအတော်များများကိုလွတ်မြောက်ရေးကြေညာထားတဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေကြားတိုက်ခိုက်မှုတွေကိုတေချာပေါက်တကြော့ပြန်ဖြစ်စေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကကြာသပတေးနေ့မှာပြောခဲ့တာပါ။ရုရှားဘက်ကနေယူကရိန်းနိုင်ငံထဲကိုဝင်လာတဲ့လက်နက်တွေရဲ့သဲလွန်စာအသစ်တွေကိုလည်းအမေရိကန်ပြည်ထောင်စုမှရှိနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမာရီယာဟပ်ကပြောပါတယ်။ရုရှားတို့ဟာယူကရိန်းနိုင်ငံတွင်းကခွဲထွက်ရေးသမားတွေစီကိုဖြတ်အားပြင်းပြီးတော့ပို့ပြီးတော့စွမ်းအားရှိတဲ့ rocket launcher တွေပို့ပေးဖို့ရည်ရွယ်ထားပြီးနောက်ယူကရိန်းစစ်တပ်စခန်းတွေကိုတိုက်ခိုက်ဖို့အတွက်ရုရှားဘက်ခြမ်းကနေအမြောက်တွင်နဲ့ပစ်ခတ်နေတဲ့တပ်တွေတွေလည်းရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရကပြောခဲ့ပါတယ်။ဒီအချက်လက်တွေရရှိခဲ့တဲ့ထောင်လိုင်းရေးအရင်းမြစ်နဲ့ဘလူးနီလန်းနဲ့ရယူခဲ့တယ်လေဆိုတာကိုတော့အမေရိကန်နိုင်ငံသားဌာနပြောခွင့်ရကထုတ်ဖော်မပြောပါဘူးပြီးခဲ့တဲ့သတင်းဘက်ကခီးသည်ပေါင်း298ယောက်တို့တေဆုံးခဲ့ရတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကိုပစ်ချခဲ့တဲ့ရုရှားလူလာသူယူကရိန်းခွဲထွက်ရေးသမားတွေကိုရုရှားတို့ကလက်နက်တွေဆက်ပြီးထောက်ပံ့ဖို့ရှိတယ်လို့အမေရိကန်တာဝန်ရှိသူတွေကပြောဆိုပြီးရုရှားအပေါ်မှာတန်းခတ်ပိတ်ဆို့မှုတွေတိုးချထားဖို့လိုအပ်တယ်လို့လည်းအမေရိကန်တို့ကယူဆထားတာပါယူကရိန်းနိုင်ငံရဲ့နောက်ထပ်ဖြစ်ထွန်းမှုတစ်ခုကတော့ယူကရိန်းလွှတ်တော်ရင်းမှာအာဏာရညွန်ပေါင်းအဖွဲ့ပြိုကွဲခဲ့ပြီးတဲ့နောက်ဝန်ကြီးချုပ်အာစင်ညီရက်စင်ယူကရာဒုကနှုတ်ထွက်ကြောင်းကြားသာပတိနှစ်မှာကြေညာခဲ့တာပါရုရှားလူလာသူယူကရိန်းသမ္မတဟောင်းဗစ်တာယန်နူကိုဗစ်ဒီနေ့အစောပိုင်းပြုတ်ကျပြီးချိန်ကစလို့လွှတ်တော်ယူကောက်ပွဲတွေလည်းမကျင့်ပသေးပါဘူးသမ္မတဟောင်းယန်နူကိုဗစ်ရဲ့မဟာမိတ်အများပြားလည်းလွှတ်တော်ထဲမှာရှိနေဆဲဖြစ်ပါရဲ့ရှင်
ခိဒတင်လေရင်အမှုခိဒဲနဲ့လေရင်အမှုတန်းစုစုပေါင်း116ယောက်နဲ့အတူမာလီနိုင်ငံမှာပြစ်ကျသွားခဲ့တဲ့ Algeria လေကြောင်းလိုင်းပိုင်ခိဒတင်လေရင်ဘက်ကနေအသက်ရှင်ကြံရစ်သူကိုမတွေ့ရဘူးလို့ပြင်သစ်သမ္မတ François Hollande ကပြောပါတယ်။ Burkina Faso ကနေ Algeria ကိုအသွာလမ်းခွလတ်မှာကြာသပတေးနေ့ကပြစ်ကျသွားခဲ့တဲ့အဲ့ဒီလေရင်ပေါ်မှာပြင်သစ်နိုင်ငံသား52ဦးပါသွားတာဖြစ်ပြီးအဲ့ဒီလေရင်ပြစ်ကျတဲ့နေရာကိုကာဝယ်ဆောင်ရှောက်ဖို့ပြင်သစ်တပ်ဖွဲ့တွေကိုဆစ်လွတ်ထားတာဖြစ်ပါတယ်။လေရင်ပြန်တမ်းမှုမှတ်တမ်းကိရိယာ Black Box ကိုအခုပြန်တွေ့ပြီးဖြစ်ပြီး စုံစမ်းစစ်ဆေးမှုတွေကိုဆက်လက်ပြုလုပ်နေတယ်လို့သမ္မတအွန်လန်းကပြောပါတယ်။လေရင်ဘာကြောင့်ပြတ်ကျသွားတယ်ဆိုတဲ့အကြောင်းရင်းကိုအတိအကျမသိရသေးပေမဲ့ရာသီဥတုဆိုးဝါးမှုကြောင့်ပြတ်ကျတာဖြစ်နိုင်တယ်လို့ပြင်သစ်အရာရှိတွေကယူဆနေကြပါတယ်။အဲ့ဒီဒေသမှာစစ်သွေးကြွတွေတွာလာလှုပ်ရှားမှုရှိနေတဲ့အတွက်အကြမ်းဖက်သမားတွေပြစ်ချတာမဟုတ်ဘူးလို့လည်းအတိအကျမပြောနိုင်ဘူးလို့ဆိုပါတယ်။ဒါပေမဲ့လေရင်ပြည့်ရဲ့အစိပ်ပိုင်းတွေဟာတိတ်ကျပြတဲ့နေရာတွေအထိပြန့်ကျဲနေခြင်းမရှိတဲ့အတွက်လေရင်ဟာလေထဲမှာပောက်ကွဲသွားတာမဖြစ်နိုင်ဘူးလို့ဆိုပါတယ်။ဘာကီနာဖာဆိုနိုင်ငံမြောက်ပိုင်းနယ်စပ်နဲ့19မိုင်လောက်အကွာမှာလေရင်ကိုတွေ့ရှိခဲ့ခြင်းဖြစ်ကြောင်းဘာကီနာဖာဆိုနိုင်ငံကဗိုလ်ချုပ်ကြီးဂီလ်ဘာဒီအန်ဒရေးကပြောပါတယ်
။အီရန်နိုင်ငံကတ်ဒေတာရဲ့မြို့တော်အာဗီလ်ကိုရောက်နေတဲ့ကုလသမဂ္ဂအထွေထွေမှုချုပ်ဖန်ကီမွန်ကကတ်လူမျိုးခေါင်းဆောင်တွေနဲ့အီရတ်အစိုးရကြားပြည်ပခါတွေဖြည့်ရှင်းတာမှာအတူတကွပူးပေါင်းဆောင်ရွက်သွားကြဖို့တိုက်တွန်းပြောဆိုလိုက်ပါတယ်။အီရတ်ကတ်ဒေတာရဲ့သမ္မတမာဆုဒ်ဘာဇနီနဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ကြာသပတေးနေ့မှာအထွေထွေမှုချုပ်ဖန်ကီမွန်ကအခုလိုပြောဆိုပါတယ်
။ This crisis requires leaders in Erbil and leaders in Baghdad work together.To maintain the unity of the
country. Federalist နဲ့တိုင်းပြည်ရဲ့ညီညွတ်မှုကိုထိန်းသိမ်းထားနိုင်အောင်နောက်ထပ်တင်းမာမှုတွေနဲ့ပြည်ပခါတွေဖြစ်လာနိုင်တဲ့အန္တရာယ်ကိုဖယ်ရှားနိုင်ဖို့အတွက်အခုအကျက်တဲကာလမှာဘက်ကရက်မြို့ကခေါင်းဆောင်တွေနဲ့အာဘေးမြို့ကခေါင်းဆောင်တွေအတူတကွလက်တွဲအလုပ်လုပ်သွားဖို့လိုအပ်ပါတယ်လို့ Mr. Ban Ki-moon ပြောဆိုသွားတာပါ။ကုလသမဂ္ဂအထွေထွေမှုချုပ်ဟာသူ့ရဲ့အရှိအလဲပိုင်းဒေတာခီးစဉ်တစ်စိတ်တစ်ပိုင်းအနေနဲ့မနေ့ကစပြီးဘက်ကရက်မြို့ကိုရောက်ရှိလာခဲ့တဲ့အကြောင်းအီရတ်အစိုးရဘက်အီရကီယာသတင်းဌာနကထုတ်ပြန်ပါတယ်။မစ္စတာဘန်ရဲ့ခီးစဉ်ဟာအကြမ်းဖက်မှုတွေနဲ့တည်ငြိမ်မှုတွေတိုးလာနေတဲ့အီရတ်နယ်စပ်ဒေတာတွေနဲ့နိုင်ငံရေးပြန်လည်တည်မြတ်မှုတွေပိုပြီးရှိလာအောင်ကြိုးပမ်းဖို့ပဲဖြစ်ပါတယ်။ကတ်လူမျိုးတွေအနေနဲ့ကတော့ငြိမ်းချမ်းရေးရအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ကိုပိုင်အုပ်ချုပ်ခွင့်ရသူတို့ဒေသကပြည်သူတွေရဲ့အခွင့်အရေးအပြည့်အဝရအောင်ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ကတ်ဒေသအကြီးအကဲမစ္စတာဘာဇနီကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ရှင်
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာထိုင်ဝမ်ဒေတာပန်ကူးကျွန်းမှာလူ48ယောက်တည်ဆုံးခဲ့ရတဲ့ခီးတဲ့တင်လေရင်ပြတ်ကျခဲ့ရတာဟာရာသီဥတုဆိုးဝါးမှုကြောင့်ဖြစ်နိုင်တယ်လို့ထိုင်ဝမ် Trans Asia လေကြောင်းလိုင်းကပြောပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်နေတယ်လို့မနေ့ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုလိုက်ပါတယ်။တချိန်ထဲမှာပဲရာဇဝမှုဆိုင်ရာစုံစမ်းစစ်ဆေးသူတွေရဲနဲ့စစ်သား100လောက်ဟာထိုင်ဝမ်ကျွန်းမှာမတ်မိုမုန်တိုင်းဝင်မွေးခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြာမှာပြတ်ကျခဲ့တဲ့အဲ့ဒီလေရင်ကအပိုင်းအစတွေကိုစစ်ဆေးတာတွေရှင်းလင်းတာတွေလှုပ်ဆောင်နေကြပါတယ်။ပြီးခဲ့တဲ့ရက်အတွင်းရှာဖွေရေးနဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာလူ950လောက်ပါဝင်လှုပ်ဆောင်နေတဲ့အကြောင်းနောက်ထပ်လူ300လောက်ဟာလည်းဒီကနေ့ထရောက်လာအောင်မဲ့အကြောင်းနဲ့တင်းငွေနေကြရင်တော့ရှင်းလင်းမှုတွေအပြည့်အစုံလှုပ်ဆောင်နိုင်လိမ့်မယ်လို့ယူဆတဲ့အကြောင်းဒေသခံစစ်ဘက်အရာရှိတဦးကပြောပါတယ်။လေရင်အပြည့်အစုံအပိုင်းအစတွေကိုခရိုင်နေနဲ့ဆွဲထရက်ကားတွေပေါ်တင်ပြီးစစ်ဆေးမှုတွေလုပ်ဖို့အတွက်လေရင်ကွင်းကိုတည်ဆောင်လာခဲ့ကြပါတယ်။လေရင်ပြန်တက်မှုမှတန်း black box ကိုလည်းရှာဖွေတွေ့ရှိခဲ့ပြီးဒီဆက်အပြင်ပိုင်းကတော့စိုးစိုးဝါးဝါထိခိုက်ပျက်စီးခဲ့ပါတယ်။ Trans Asia လေကြောင်းလိုင်းကလေရင်ဟာဗုဒ္ဓဟူးနေ့ညနေပိုင်းကပန်ကူးကျွန်းမဂော့လေစိတ်ကိုအရေးပေါ်ဆင်းသက်ဖို့စူးစမ်းနေစဉ်လူနေအဆောက်အုံတစ်ခုကိုတိုက်မိပြီးတော့ပြတ်ကျသွားခဲ့တာဖြစ်ပါတယ်။
တရုတ်နိုင်ငံဖူချီယန်ပြည်နယ်ကိုဗုဒ္ဓဟူးနေ့ကဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မြောက်ဘက်ကိုဆက်လက်ဥတီသွားတဲ့မတ်မိုတိုင်ဖုန်မုန်တိုင်းတံကိုတရုတ်နိုင်ငံအရှေ့ပိုင်းဒေသအများအပြားမှာကြုံခဲ့ရပါတယ်။ဖူချီယန်ကျီယန်ရှိအင်ဟွိုင်းဒေသတွေမှာမိုးအကြီးအကျယ်ရွာသွန်းပြီးရေကြီးမြေပြိုမှုတွေကြောင့်ခီးသွားလာမှုတွေပိတ်ဆို့ခဲ့ရပြီးကန်ယူရန်မြေထားပြေးဆွဲမှုတွေကိုလည်းထိခိုက်ခဲ့ပါတယ်။ကန်ယူရန်ဒေသတစ်လျှောက်လျှက်စစ်အမြင်ရထား20ဒဇင်းရဲ့ခီးစဉ်တွေဒီကနေ့တောက်ကြနေမှာရပ်နားထားရပါတယ်။ဒီနေ့ထက်တရုတ်နိုင်ငံမှာ10ချိန်မြောက်တိုင်ဖုန်မုန်တိုင်းဖြစ်တဲ့မေမိုမုန်တိုင်းဟာဖူဂျီယန်ပြည်နယ်ကုန်းတွင်းပိုင်းကိုဗုဒ္ဓဟူးနေ့ကဝင်ရောက်ခဲ့တာမှာလေတိုင်နှုန်းတနာရီမိုင်80ကျော်လောက်ရှိတယ်လို့နိုင်ငံတော်မိုးလေဝသဌာနကပြောပါတယ်။မုန်တိုင်းကြောင့်ရက်ကွက်ပေါင်း53ခုနီးပါးမှာမိုးကြီးတာနဲ့ကြုံခဲ့ရတယ်လို့ချီယန်ရှိပြည်နယ်ရဲ့ရေတိုင်းတာရေဌာနကပြောပါတယ်။ရေကြီးမှုကြောင့်ဂျူဂျီယန်မြို့မှာလူတအုပ်သေဆုံးခဲ့ပြီးနှစ်ဦးပျောက်ဆုံးနေတယ်လို့အင်ဂျီ88လုံးပြိုကျခဲ့ပါတယ်။ ဒီမြို့မှာဒေသခံ1000ကျော်အိုးမဲ့အိမ်မဲ့ဖြစ်နေတယ်လို့သတင်းတွေမှာဖော်ပြကြပါတယ်။တိုင်ဖွန်းဟာမြောက်ပိုင်းကိုဆက်လက်ရွေ့ရှားနေတာနဲ့အမျှရှန်တောင်ပြည်နယ်မိုးလေဝသတာဝန်ရှိသူတွေကမုန်တိုင်းသတိပေးချက်အဝါရောက်အဆင့်ထုတ်ပြန်ထားပြီးဒီကနေ့ဒေသစံတော်ချိန်နေ့လယ်ပိုင်းလောက်မှာရှန်တောင်ပြည်နယ်ကိုဝင်ရောက်တိုက်ခိုက်ဖို့ရှိနေပါတယ်။တရုတ်နိုင်ငံအရှေ့ပိုင်းကျူကျန်းပြည်နယ်ဖူဂျီယန်နဲ့ကျန်းရန်ရှိပြည်နယ်တွေမှာလူပေါင်း၄သိန်းကျော်မမှုမုန်တိုင်းတံကိုခံရတာဖြစ်ပါတယ်ရှင်
။တောင်ကိုရီးယားနိုင်ငံမှာအပြည်လာတုန်းကခိသက်တင်ဖယ်ရီတင်မောတိမောက်ပြီးလူ300ကျော်တိဆုံခဲ့ရမှုနဲ့ဆက်နွယ်နေတဲ့စစ်ပွဲလုပ်ငန်းရှင်ဘာကြောင့်တိဆုံသွားတဲ့ဆိုတာကိုရည်ရည်ပြအဆုံးဖြတ်ပေးလို့မရဘူးဖြစ်နေတယ်လို့မူကင်းစစ်ပညာဆိုင်ရာအဖွဲ့ကပြောပါတယ်။အဲ့ဒီဖယ်ရီတင်မောပိုင်ရှင်ယွန်ပြွန်ဦးကိုစစ်ဆေးကြည့်တဲ့အခါအစစ်ခတ်ပြီးအသက်ခံရတယ်ဆိုတဲ့တက်တဲ့အထောက်ထားသူ့ရဲ့ DNA မှာမတွေ့ရဘူးလို့အစိုးရလက်အောက်ခံမူကင်းစစ်ပညာဌာနကပြောပါတယ
်။ Washington Post သတင်းစာရဲ့တီဟရန်သတင်းထောက်ကိုဖန်ဆီးထားတဲ့အကြောင်းအီရန်အစိုးရတာဝန်ရှိသူတဦးကအတည်ပြုပါတယ်။အီရန်နိုင်ငံမြို့တော်တီဟရန်မှာရှိနေတဲ့ Washington Post သတင်းစာကြီးရဲ့သတင်းထောက်နဲ့သူ့ရဲ့ဒီနောက်တခြားအမေရိကန်သတင်းထောက်နှစ်ဦးတို့ကိုဖမ်းဆီးထိန်းသိမ်းခံထားရပုံရတယ်လို့ Washington Post သတင်းစာကြီးကကြားသာပတင်းနေမှာရေးသားဖော်ပြခဲ့တာပါဒီလူတွေကိုဘယ်သူတွေကဖမ်းဆီးတယ်ဆိုတာနဲ့ဘာကြောင့်ဖမ်းဆီးတယ်ဆိုတာကိုမသိရသေးတဲ့အကြောင်းလဲ Washington Post သတင်းစာကြီးကဖော်ပြပါတယ်ရှင
်တောက်ကြနေညနေခင်းအတွက်ထိတ်တန့်ရောက်တဲ့နေကိုကိုဇော်ဝင်းလိုင်းနဲ့မတ်တိန်ကြီးထိုက်တို့ကကြီးညာပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းနားဆင်နိုင်ပါတယ်ခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုအရင်ဆုံးပြောပြပေးပါမယ်အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်လိုအပ်တဲ့နီးနာနဲ့မူဝါဒတွေကိုတက်ရောက်လာတဲ့ခေါင်းဆောင်တွေကစူပေါင်းချမှတ်ဆောင်ရွက်ပေးဖို့အစည်းအဝေးရဲ့တပါပတိဖြစ်တဲ့ KIA ဥက္ကဋ္ဌကအဖွင့်မိန့်ခွန်းမှာတိုက်တွန်းပြောကြားပါတယ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့မှပါဝင်ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးပွဲကိုဒီကနေ့ကချင်လွတ်လပ်ရေးအဖွဲ့ KIO ဌာနချုပ်လိုင်ဇာမှကျင်းပနေတာပါဒီကနေ့စတင်ကျင်းပတဲ့လိုင်ဇာအစည်းအဝေးသတင်းကိုတော့ကိုရိုင်းသတင်းတော်ရောက်ရယူနေတဲ့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကတင်ပြထားပါတယ
်ဟုတ်ကဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ထိပ်သီးအစည်းအဝေးပွဲကိုဒီလ24ရက်နေ့မှာစတင်ကျင်းပဖို့ယူရခဲ့ပေမဲ့ခေါင်းဆောင်တွေစုညီအောင်ဆောင်ဆိုင်ရတာနဲ့အစည်းအဝေးတဲ့လိုအပ်တဲ့ပြင်ဆင်မှုတွေကိုညှိနှိုင်းခဲ့ရတာကြောင့်ဒီနေ့မှာစတင်နိုင်ခဲ့တာဖြစ်ပါတယ်ဒီကနေ့ခန္ဓာစတင်ချိန်မှာအစည်းအဝေးရဲ့တပါပတိဖြစ်တဲ့ KIO ဥက္ကဋ္ဌဦးဆောင်ခရကတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကခေါင်းဆောင်တွေကိုညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ရဲ့မူဝါဒအတိုင်းဖော်ဆောင်နိုင်ဖို့အခုလိုတိုက်တွန်းပြောကြားခဲ့ပါတယ UNFC အဖွဲ့ဟာလက်နက်ကိုင်တိုင်းရင်းသားအဖွဲ့15ဘွဲ့နဲ့ပူးပေါင်းဖွဲ့စည်းထားတာဖြစ်ပြီးပြီးခဲ့တဲ့နှစ်ကလိုင်ဇာမြို့မှာပထမဆုံးတင်ကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရဲ့ညီလာခံမှာတပြည်လုံးပြစ်ခတ်ရက်စဲရေးကိုအစိုးရနဲ့ဆွေးနွေးဖို့အတွက် NCCT အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်လက်ရှိကျင်းပနေတဲ့အစည်းအဝေးကိုတိုင်းနိုင်ငံလုံးပြစ်ခတ်ရက်စဲရေးဆိုင်ရာညီနိုင်အဖွဲ့ NCCT မှာပါဝင်တဲ့အဖွဲ့အစည်း16ဖွဲ့ကထိပ်ပိုင်းခေါင်းဆောင်တွေကိုယ်စားလှယ်တွေလေလာသူတွေအားလုံးစုစုပေါင်း100လောက်တက်ရောက်ခဲ့တာဖြစ်ပါတယ်ဒီကနေ့အစည်းအဝေးမှာတော့ SCCT အဖွဲ့ကလက်ရှိအစိုးရနဲ့ဆွေးနွေးထားတဲ့အခြေအနေကိုအစီရင်ခံတင်ပြတာ၊မေးမြန်းဆွေးနွေးတာ၊တနင်္ဂနွေလုံးဆိုင်ရာအပြစ်ခတ်ရက်စဲရေးသဘောတူစာချုပ်ဒုတိယမူကြမ်းအပေါ်တုံ့သက်တာအကြံပြုတာတွေအပြင်စာချုပ်မူကြမ်းကိုအခါလိုက်ဆွေးနွေးပြီးသဘောတူညီချက်ရယူတာတွေဆောင်ရွက်မှာဖြစ်ပါတယ်။အစည်းအဝေးကိုတော့သတင်းမီဒီယာတွေကိုဝေရောက်ခွင့်မပြုဘဲတကားပိတ်ဆွေးနွေးခဲ့ပါတယ်။သူရဲ့ကြောင့်ကျင်းပဖို့ရှိနေတဲ့အစည်းအဝေးကာလအတွင်းမှာစာချုပ်မူကြမ်းရရှိရေးအတွက်အစိုးရနဲ့ညှိနှိုင်းနေဆဲဖြစ်တဲ့အချက်32ချက်အပါအဝင်တပ်ပိုင်းဆိုင်ရာကိစ္စအပြစ်ခတ်ရစဲပြီးနောက်ပြည်ပခမဖြစ်ရေးအတွက်စောင့်ကြည့်ထိန်းသိမ်းရေးတစ်ဖက်တက်တွေကလိုက်နာရမယ်စစ်တီတော်ကျွေးစားတဲ့အချက်တွေကိုအလေးထားဆွေးနွေးမှာဖြစ်ပါတယ်ဒီကနေ့ဆွေးနွေးပွဲမှာတော့ဆွေးနွေးရမယ့်အချက်တွေရဲ့ဆေးရခိုင်နှုန်းလောက်သာပြီးစီးခဲ့တယ်လို့ဦးနိုင်ဟန်သာကအခုလိုပြောပါတယ
်သူညီတဲ့သဘောထားတွေကိုဆွေးနွေးတာပါမတူညီတဲ့သဘောထားတော့ဥမာဆွေးရနဲ့ဆွေးနွေးနေတဲ့ကိစ္စတွေနဲ့ကျွန်တော်ရတဲ့ဘုံမတူညီတဲ့ကိစ္စတွေကိုဒီမှာတင်ပြရတယ်မှာတူနေတယ်။ဟိုဒီဘက်ကသဘောထားကိုရိုက်ယူတာပေါ့ဗျာ။ဥမာဆေးရဘက်ကဒီဒီမိုကရေစီကြီးတောင်စုကိုတည်ဆောက်ရန်ဒီဘက်ကတော့ဒီမိုကရေစီဘက်ကကြီးတောင်စုကိုတည်ဆောက်ရန်စသဖြင့်ပေါ့လေဒါတွေကအစပေါ့ဗျာ။အဲဒီနေ့ကတော့ဆေးရနှုန်းလောက်ပြီးသေးတယ်လို့ပြောပြမှာ
။အစိုးရနဲ့အပြစ်ခတ်မရဆဲသေးတဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF ရဲ့ဥက္ကဋ္ဌတအိုက်ဖုံးကတော့ဆွေးနွေးပွဲကရရှိလာတဲ့သဘောတူညီချက်တွေပေါ်အခြေခံပြီး တပြည်လုံးပြစ်ခတ်ရစဲရေးကိုဖော်ဆောင်နိုင်မယ်လို့မျှော်လင့်ကြောင်းအခုလိုပြောပါတယ
်။မျှော်လင့်ချက်ကတော့ကျွန်တော်တို့အကောင်းဆုံးဖြစ်တော့မျှော်လင့်တာပေါ့မဟုတ်လား။ကျွန်တော်တို့တိုင်းပြည်အတွက်တကယ်စစ်မှန်တဲ့ပြည်တွင်းချင်းကြိုင်းရေးနဲ့တိုင်းရင်းသားတွေလိုလားတဲ့ဒီမျိုးရတန်းတူရင်ကောပြတော့ခွင့်ပေါ့အဲ့ဒါလေးကိုကျွန်တော်တို့ဒီအစည်းအဝေးကနေဟိုကျွန်တော်တိုင်းရင်းသားအခြေခံကြားထဲမှာသတ္တုတဘောရာနဲ့အမြင်တဘောရာကိုချမှတ်နိုင်မယ်လို့ကျွန်တော်မျှော်လင့်တယ်။အဲ့ဒီပေါ်မှာဆက်တဲ့ဒီကျွန်တော်ချမှတ်နိုင်တဲ့အပေါ်မှာအခြေခံပြီးတော့ဒီခုလက်ရှိအစိုးရနေကျွန်တော်ဆက်လက်ညှိနှိုင်းတော့မှာပေါ့။အဲညှိနှိုင်းတဲ့အပေါ်မှာလည်းကျွန်တော်အပြေးယူလုပ်တဲ့နေရာမှာလည်းအားလုံးကပြုတဘောဆောင်ပြီးတော့ဒီတိုင်းပြည်အတွက်ညှိနှားပြီးတော့လက်ခံနိုင်မယ်လို့တော့ကျွန်တော်ယုံကြည်ပဲ။အဲဒါကြောင့်ဒီအပေါ်မှာအခြေခံပြီးတော့ကျွန်တော်ဒီနိုင်ငံတွေဆူဆူနေပွဲကိုဆက်လက်ကျင်းပနိုင်မယ်လို့တော့ကျွန်တော်ဒီလိုတော့ဟိုစီးရီးယားရလောက်ကိုအလောက်ထိကျွန်တော်မျှော်လင့်ချက်ရှိပါတယ်။
ဒီလ24ရက်နေ့ကတော့တိုင်းသားလက်နက်ကိုင်အဖွဲ့ထေသီခေါင်းဆောင်တွေဟာကျူတင်အစည်းအဝေးတရက်ကျင်းပပြီးထေသီဆွေးနွေးပွဲကိုဥဆောင်ဖို့အတွက်ဥဆောင်ကော်မတီတရက်ကိုဖွဲ့စည်းခဲ့ပါတယ်။ဥဆောင်ကော်မတီကတော့ဆွေးနွေးပွဲကာလမှာနိုင်ငံရေးအရာဥဆောင်ဖို့ဆုံးဖြတ်ရခဲ့တဲ့အပြစ်ခတ်ရစဲရေးစာချုပ်မူကြမ်းပါအချက်တွေကိုအစည်းအဝေးအတွင်းအခြေတင်ဖြစ်နေရင်ဥဆောင်အဖွဲ့ကနောက်ဆုံးဆုံးဖြတ်ပေးဖို့စာရာတွေကိုဆောင်ရွက်မှာဖြစ်ပါတယ်။လက်ရှိကျင်းပတဲ့ထေသီခေါင်းဆောင်တွေအစည်းအဝေးကိုတော့26ရက်နေ့အထိကျင်းပဖို့ရည်ရထားပြီး28ရက်နဲ့29ရက်နေ့တွေမှာတော့ NCCD မှာမပါဝင်သေးတဲ့ဝါပြည်သွေးစည်းညင်ညူရေးတပ်ဖွဲ့ UWSA မိုင်းလာခေါ်အမျိုးသားဒီမိုကရေစီသွေးစည်းညင်ညူရေးတပ်ဖွဲ့ NDAA NDAA ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းနာဂအမျိုးသားဆိုရှယ်လစ်ကောင်စီ NSCNK နဲ့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ် ABS ABSGF2 နဲ့ဆက်လက်ဆွေးနွေးမှာဖြစ်ပါတယ်။ဝါမိုင်းလာနဲ့နာဂအဖွဲ့တွေကတော့အစည်းအဝေးတက်ပတ်တက်ကိုမနေ့ကအထိအကြောင်းကြားလာတာမရှိသေးပါဘူ
း။ကိုမိုးစောသတင်းပေးပို့သွားတာပါ။အခုဆက်လက်ပြီးနားဆင်ရမှာကတော့အငင်းပွားစရာတွေရှိနေတဲ့ကြားကဒီကနေ့ပြည်သူ့လွှတ်တော်အစည်းအဝေးအတွင်းမှာအချိုးကျကိုစားပြုစနစ် PR နဲ့ပတ်သက်ပြီးထောက်ခံသူ၅ဦး၊ကန့်ကွက်သူ၅ဦးနဲ့အခြေတင်ဆွေးနွေးခဲ့တာကိုတွေ့ရပါတယ်။ထောက်ခံသူတွေဘက်ကဒီစနစ်ရဲ့အားသာချက်ကိုတုံးပြီးထောက်ခံခဲ့တယ်လို့ကန့်ကွက်သူတွေဘက်ကလည်း PR ဖွဲ့စည်းပုံနဲ့မကိုက်ညီဘူးဆိုပြီးကန့်ကွက်ခဲ့တာတွေ့ရပါတယ်။အပြည့်စုံကိုသတင်းရယူထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြမှာပါ။
ပစနော်မြို့နယ်မဲဆန္ဒနယ်ပြည်သူ့တော်ကိုယ်စားလှယ်ဦးအောင်စင်တင်သွင်းခဲ့တဲ့အချိုးကျကိုစားပြု PR Proportional Representation နဲ့ပတ်သက်ပြီးတော့ဒီကနေ့ပြည်သူ့တော်အစည်းအဝေးအတွင်းမှာထောက်ခံသူ9ဦးနဲ့ကန့်ကွက်သူ9ဦးတလဲစီဆွေးနွေးသွားခဲ့တာကိုတွေ့ရပါတယ်။ PR စနစ်နဲ့ပတ်သက်ပြီးတော့ပြည်သူ့တော်မှာအဆိုတင်သွင်းခဲ့ချိန်တုန်းက PR ကိုတိုင်းဒေသကြီးရဲ့ရွေးကောက်ပွဲစနစ်မှာပဲကျင့်သုံးမှုရှိပြီးတော့ပြည်နယ်တွေမှာ PR စနစ်ကျင့်သုံးမှုမရှိဘူးဆိုတဲ့အချက်ပါဝင်လာကြောင်းထောက်ခံဆွေးနွေးသူတွေကဒီအချက်ပေါ်မှာအခြေခံပြီးတော့ဒီကနေ့ဆွေးနွေးသွားတာကိုတွေ့ရပါတယ်။ကချင်ပြည်နယ်အင်ဂျင်ရမဲဆန္ဒနယ်ကပြည်သူ့တော်ကိုယ်စားလှယ်ဒေါ်တွဲဘူးကတော့ PR စနစ်ကျင့်သုံးရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ PR စနစ်ကိုဘာကြောင့်ထောက်ခံတယ်လဲဆိုတဲ့အချက်နဲ့ပတ်သက်ပြီးတော့ VOA ကိုအခုလိုပြောပါတယ
်ဒီစနစ်ကျင့်သုံးတဲ့အခါမှာတိုင်းခုနှစ်တိုင်းမှာပဲကျင့်သုံးပြီးမှဒီပြည်နယ်တွေနဲ့ကိုယ်ပိုင်ဥချုပ်ခွင့်ရဒေသတွေမှာတော့မူလစနစ်ကိုပဲကျင့်သုံးမယ်လို့ပြောပါတယ်အဲ့လိုပြောတဲ့အတွက်ကျွန်တော်ထောက်ခံခြင်းဖြစ်ပါတယ်ဒါဘာလို့လဲဆိုဒီ PR စနစ်ဟာဆိုလို့ရှိရင်ကျွန်တော်တို့အဲဒီမိုကရေစီအတွက်တော်၎င်းဒီအဲကျွန်တော်တို့ဖက်ဒရယ်ပုံဖော်တဲ့အခါမှာတော်၎င်းကောင်းမွန်တဲ့စနစ်တစ်ခုဖြစ်တယ်ပေါ့နော်နောက်မှပါတီတစ်ခုကပဲကြီးစိုးတာမဟုတ်ဘဲနဲ့အဲဒီပါတီဆုံးဒီမိုကရေစီစနစ်မှာတော်များများတက်တာပေါ့နော်ပါတီအသေးတွေရောအကြီးတွေရောအားလုံးပါဝင်တဲ့ခံတရဖြစ်တယ်အဲလွတ်တော်တွေပိုအားကောင်းမယ်လွတ်တော်အားကောင်းတဲ့ဆိုလို့ရှိရင် check and balance ကိုလုပ်နိုင်မယ်ပေါ့နော်ကျွန်မလေ့လာထားတော့အဲ့လိုပါပဲဒါပေမဲ့စနစ်တိုင်းစနစ်တိုင်းမှာတော့ကျမတို့ကကောင်းတာရှိတယ်မကောင်းတာရှိတ
ယ်ဒီကနေ့ PR စနစ်ကိုထောက်ခံသူတွေကတော့ပြည်ခန့်မျိုးပါတီကကိုယ်စားလှယ်တွေတိုင်းဒေသလူညွေပါတီကကိုယ်စားလှယ်တွေဖြစ်ပြီးတော့ကန့်ကွက်ဆွေးနွေးခဲ့သူတွေကတိုက်ခန့်ပါတီ NLD ကဦးဝင်းမြင့်အပါအဝင်တိုင်းဒေသကိုယ်စားပြုပါတီတွေကကိုယ်စားလှယ်တွေဖြစ်တာကိုတွေ့ရပါတယ် PR စနစ်ဟာမြန်မာနိုင်ငံရွေးကောက်ပွဲတွေမှာကျင့်သုံးလာရင်းနဲ့ပတ်သက်ပြီးတော့အဓိကကန့်ကွက်နေရတာဟာ2008ဖွဲ့စည်းပုံနဲ့လည်းကိုက်ညီမှုမရှိသလိုလက်ရှိကျင့်သုံးနေတဲ့ FPTP The First Past the Post ဟာအားနည်းချက်တစုံတရာမရှိတာကြောင့် PR ပြောင်းလဲရေးကိုကန့်ကွက်တာဖြစ်တယ်လို့ကန့်ကွက်သူတွေထဲမှာပါဝင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တရားဦးမဲဆန္ဒနယ်ပြည်သူ့တော်ကိုယ်စားလှယ်ဒေါခင်တနာကပြောပါတယ
်ဟောအဓိကကတော့ကျမတို့ဒီသူတို့အားလုံးစိုးရိမ်နေကြတဲ့ဒီ FPTP စနစ်ဒီရှုံသွားတဲ့မဲဆန္ဒရှင်ကိုယ်စားလှယ်တွေအတွက်နင်နာတယ်ဆိုတဲ့ဟာဒီလုံးဝမဟုတ်ပါဘူးဒီ FPTP စနစ်မှာဒီဝမေပစ်နေဖြစ်တဲ့အတွက်ကြောင့်မလို့ဘယ်သူကထောက်ခံခဲ့တယ်ဘယ်သူကကန့်ကွက်ခဲ့ရဆိုတာကိုလည်းကိုယ်စားလှယ်မှမသိဘူးအဲ့တော့ဟိုဘယ်သူကမှလည်းပဲကျမတို့ကဒါဟိုစစ်နာလိုက်ရလည်းမရှိဘူးဟိုဘယ်လိုပြောမလဲအဂရီလိုက်ရလည်းမရှိဘူးအဲ့တော့ဒီ FPTP စနစ်ကြီးကျမတို့အတွက်အခုလောလောဆယ်လက်ရှိချိန်ဒီမှာအဲ့လိုကိစ္စမျိုးတွေခင်ရှင်းခဲ့တယ်ပေါ့အဲ့ တစ်ခွာကြတော့ဒီကျွန်တော်တို့ဒီပြာစနစ်ကိုတော့မယ်ဆိုလို့ရှိရင်ပြာစနစ်ကဖွဲ့ချုပ်ရှိကဥပဒေအရနေပြီးတော့မှခွင့်ပြုထားတာမရှိဘူး SPTP စနစ်သားလေးအတင်းတော်ဆုံးဖြစ်တယ်
တဖက်မှာလည်းမြန်မာနိုင်ငံရဲ့ဒေတာသုံးသူတို့က DPR စနစ်ဟာမြန်မာနိုင်ငံမှာကျင့်သုံးရေးအတွက်အဆင်သင့်မဖြစ်သေးတဲ့အချက်တွေအများကြီးရှိနေတယ်လို့ထောက်ပြမှုတွေလည်းရှိပါတယ်။တပ်မတော်အတွင်းကတပ်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းကျော်လွှတ်တော်ထဲမှာရှိနေသေးတဲ့အချက်အပါအဝင်ဒီမိုကရေစီစံနှုန်းတွေနဲ့မကန့်ညီသေးတဲ့2008ဖွဲ့စည်းပုံကိုမပြင်ဆင်ရသေးချိန်မှာ PR ကိုဆက်လက်ပြောင်းလဲမယ်ဆိုရင်အကျိုးထက်အပြစ်ကပိုများနိုင်တယ်လို့မြန်မာနိုင်ငံရဲ့ဒေတာသုံးသူဒေါက်တာရေမျိုးသိန်းကပြောပါတယ်
။မြန်မာနိုင်ငံရဲ့လက်ရှိလွှတ်တော်အခင်းကျင်းမှာရှိတဲ့အခါကျတော့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်က25ရာခိုင်နှုန်းပါနေတယ်။အဲ့တော့ကမ္ဘာမှာနော် PR စနစ်ကိုကျင့်သုံးနေ။နော် PR စနစ်ပုံစံမျိုးစုံကိုကျင့်သုံးနေတဲ့နိုင်ငံပေါင်း120ရှိတယ်။ဒါပေမဲ့တကယ်တမ်းအဲ့ဒီနိုင်ငံ120လုံးမှာမြန်မာနိုင်ငံလိုမျိုးနော်တော်တော်တွေမှာနော်တက်မတော်သားတော်တော်ကိုယ်စားလှယ်တွေက25ရာခိုင်နှုန်းယူထားတာမရှိဘူး။နောက်အဲ့ဒီနိုင်ငံတွေရဲ့တော်တော်တွေမှာဒီဖွဲ့စည်းပုံခြေလှမ်းဥတွေတင်ဆက်ရေးအတွက်နော်တော်တော်ကိုယ်စားလှယ်25ရာခိုင်နှုန်းကျော်ရဲ့ထောက်ခံမှုယူဖို့မလိုဘူး။နောက်ပြီးတော့ဖွဲ့စည်းပုံခြေလှမ်းဥတွေပြင်ဆင်ရေးအတွက်လိုအပ်တဲ့ပုံမှန်4-6ကိုကြိုတင်ပြီးတော့ပြင်ဆင်ထားဖို့လိုအပ်မယ်လို့မြင်တယ်။အဲကျွန်တော်အမြင်အားဖြင့်တော့အခြားနိုင်ငံတွေမှာကျင့်သုံးတဲ့เนาะကောင်းကျိုးတွေကိုအပြည့်အဝရမှာမဟုတ်ဘူး။ဒါပေမဲ့တခြားနိုင်ငံတွေမှာမကြုံတွေ့ရတဲ့ဆိုးကျိုးမျိုးတွေကိုကျွန်တော်တို့ဒီမှာကြုံတွေ့လာရနိုင်တယ်လို့ကျွန်တော်ကမြင်တယ်ဗျ။
အမျိုးသားလွှတ်တော်မှာဒုံကဒီအဆိုကို NDF ပါတီကဒေါခင်ဝိုင်းကြီးကတင်ပြခဲ့တာဖြစ်ပါတယ်ဆွေးနွေးမှုတွေပြုလုပ်ပြီးမှပဲဇွန်လ17ရက်နေ့မှာလွှတ်တော်အတွင်းအင်အားကြီးတဲ့ပြည်ခိုင်မျိုးပါတီကအများပြထောက်ခံခဲ့တဲ့အတွက်အမျိုးသားလွှတ်တော်မှာ PR စနစ်ကျင့်သုံးရေးနဲ့ပတ်သက်ပြီးတော့လက်ခံကြောင်းအတည်ပြုခဲ့တာပါခင်ဗျာ
ကိုအောင်ရဲမောင်မောင်တရင်ပြဖို့သွားတာဖြစ်ပါတယ်အခုဆက်လက်ပြီးနားဆင်ရမှာကတော့မြန်မာနိုင်ငံမှာ HIV AIDS ဝေဒနာရှင်တွေကိုခွဲခြားဆက်ဆံနှိမ်ချမှုတွေကြောင့်ရောဂါအခြေအနေပိုဆိုးစေပါတယ်လို့ဝေဒနာသည်တွေကိုကူညီစောင့်ရှောက်သူတွေကပြောပါတယ်ဒီလိုနှိမ်ချဆက်ဆံမှုတွေရောပါပပြအောင်လှုပ်ဆောင်နေပေမဲ့လည်းပြည်သူလူထုတွေကြဲကြဲပြန့်ပြန့်မရောက်ဘူးလို့အရက်ဖတ်ဖွဲ့တွေကပြောပါတယ်အကြောင်းစုံကိုမတ်မေတကြံဟိန်ကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာ HIV ပိုးကူးစက်ခံခဲ့ရတဲ့ဝေဒနာသည်တွေကိုလူဖွဲ့စည်းတွင်းကခွဲခြားဆက်ဆံမှုတွေနဲ့ပြစ်ပယ်မှုတွေရှိနေစေဖြစ်တယ်လို့ဝေဒနာသည်တွေကပြောဆိုလာပါတယ်။လက်ရှိမြန်မာနိုင်ငံက HIV ဝေဒနာသည်တွေအနေနဲ့ဆေးဝါးမပြည့်စုံမှုတွေပြီးလူဖွဲ့စည်းတွင်းခွဲခြားဆက်ဆံခံရလာတဲ့ကြောင့်စိတ်ပိုင်းဆရာထိခိုက်ပြီးတော့အသက်သေဆုံးတဲ့အထိဖြစ်လာရတယ်လို့သိရပါတယ်။HIV AIDS ဝေဒနာသည်တွေအနေနဲ့ ERT ဆေးဝယ်တောက်ဖို့ခက်ခဲရှိနေတဲ့ကြားကလူဖွဲ့စည်းတွင်တိတိတတ်တခွဲခြားဆက်ဆံခံရတာတွေရှိနေတဲ့အတွက်စိတ်တက်ကြဆင်းပြီးတော့အလွယ်တကူသေဆုံးရခြင်းဖြစ်တယ်လို့ HIV AIDS ကာကွယ်ရေးနဲ့ကုသရေးလုပ်ငန်းတွေကိုဆောင်ရွက်နေသူတူကအခုလိုပြောပါတယ
်ပြည်သူရဲ့အသိကဘယ်လိုဖြစ်နေလဲယောဂအကြောင်းသိချာမသိဘူးဖြစ်နေခုနကယောဂရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုတော့သိတယ်အဲ့ပုံမှာကျတော့ရွှေရှာတယ်ဆက်ဆုပ်တယ်ဆိုတဲ့ဟာမျိုးရှိတယ်ယောဂရဲ့အကြောင်းကိုခက်ခါနာနာမသိဘူးဖြစ်တယ်ပေါ့နော်ယောဂဖြစ်ဝန်ထမ်းဘဝနေဆိုအနားယူရတဲ့ဟာမျိုးရှိတယ်ဆိုတော့ဒီယောဂဖြစ်တာနဲ့လူခွင့်ရှိဖို့မှတပါးတည်းပါလာတယ်ပေါ့
ယောဂပိုးရှိသူတွေကိုခွဲခြားဆက်ဆံမှုတွေကတော့လူဖွဲ့စည်းတွေမှာရှော့ချသွားမှုရှိသေးတဲ့အပြင်လုပ်ငန်းခွင်မှာလည်းလောက်ခနဲ့လစာကိုအများနဲ့တန်းတူမရရှိဘူးလို့ဝေဒနာတဲ့တူကအခုလိုပြောလာပါတယ်
ကျွန်တော်တို့ဆိုလို့ရင်ကျွန်တော်တို့တောရွာဆိုတော့ပူဆိုးတာပေါ့ဘယ်သူမှအကြမ်းရင်ဘူးတုဒ္ဒါမရှိတဲ့ခါကြတော့လေအလုံးလုံးတော့မှပဲသူများကကြီးကတလောက်6,000နှုန်းရရဆိုရင်ကျွန်တော်တို့မှ3,000နှုန်းလောက်ပဲရတယ်သူများကလည်းဒန်းနေကြည့်လို့လည်းမပေးကျင်တော့ဘူးမခေါ်ချင်မပြောချင်ကြတော့တတိယရင်ခွဲလာတာပေါ့လူမှုအစဉ်တိုင်းခွဲလာတာပေါ့
ဆိုရအနေနဲ့ ART စေဝါကိုဝေဒနာသည်တိုင်းအတွက်ခံပေရရှိအောင်ဆောင်ရွက်ပေးနိုင်ခြင်းမရှိသေးတဲ့အတွက်ဝေဒနာသည်တွေနေ့နေ့သေဆုံးပေရက်ကိုဒီတိုင်းထိုင်ဆောင်နေရတယ်ဝေဒနာသည်တို့ကလည်းပြောလာပါတယ
်မရှိရဲ့စဉ်းစားလူတွေအကုန်လုံးတိုက်ဆိတ်နေတာပေါ့တချို့ဆိုနေရလူဆိုလာတဲ့လူမရှိရဲ့လူတို့တော်တော်များများလည်းရှိတယ်တချို့မသိလို့မတောက်ကြလူတွေရှိတာပေါ့နော်ဆိုရပြန်ဒီ ART စေဝါကိုပေါ့နော်ပြည်သူတွေကိုမရှိစဉ်းစားတွေကိုပေါ့နော်ဖြန့်ပြီးပေးခြင်းနဲ့ပေါ့နော်အများပြည်သူတွေပေါ့
2009ခုနှစ်မတိုင်ခင်တုန်းကတော့ HIV AIDS ဝေဒနာသည်တွေကိုရန်ကုန်မြို့တွင်းမှာနေထိုင်တာမျိုးတွေမလုပ်ဖို့အတွက်ကျန်းမာရေးဝန်ကြီးဌာနကကန့်သတ်ခဲ့ပါသေးတယ်။အရသာဆိုရတက်လာပြီးချိန်မှာတော့ယောဂါသည်တွေကိုခွဲခြားဆက်ဆံမှုတွေရော့ကျသွားအောင်ဆောင်ရွက်ခဲ့တာတွေရှိပေမဲ့ပြည်သူလူထုတဲကိုတော့ထဲထဲဝင်ဝင်ပညာပေးနိုင်ခြင်းမရှိသေးဘူးလို့အရက်ဖက်လူမှုရေးဖွဲ့စည်းတွေကပြောပါတယ်
။အဲရက်ကွက်ရက်ကူညီထောက်ပံ့မှုဒီမျိုးနဲ့ပါညာတဲ့ထောက်ပံ့မှုတွေကတော့ဘာတခုမှသူတို့ပေးတာဘူးကျွန်တော်မတွေ့ရဘူးအဲ့ဒါသူတို့သွားကုတာကတော့ဒီတာဂီတာမှာသွားကုတယ်လို့ကျွန်တော်ပြောတယ
်ယောဂ ပိုးကူးစက်ခံရတဲ့အဓိကအကြောင်းရင်းတွေကတော့မူးယစ်ဆေးဝါးတုံးဆွဲသူတွေကနေ 18.6 ရာခိုင်နှုန်း၊လိင်တူဆက်ဆံသူတွေကနေ 10.2 ရာခိုင်နှုန်း၊ပြည်သူစာလုပ်ငန်းတွေကနေ 8.1 ရာခိုင်နှုန်းရှိနေပြီလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ချက်တွေအရသိရပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ပြောဆိုချက်တွေအရ2013ခုနှစ်ထိကူးစက်ခံရသူပေါင်း 2,000 ထိရှိနေပြီးတော့သေဆုံးသူကတော့တစ်နှစ်လေး 1,000 ခွဲခန့်ရှိနေတယ်လို့သိရပါတယ်။လက်ရှိ ART ဆေးဝါးလိုအပ်ချက်ရဲ့54ရာခိုင်နှုန်းကိုပဲပေးနိုင်သေးတယ်လို့သိရပါတယ်ရှင
်။ပရာရှင်ခင်မြန်မာနိုင်ငံမှာ HIV AIDS ဖြစ်ပွားကူးစက်ပြန့်နှံ့မှုကာကွယ်ရေးလုပ်ငန်းကိုဘယ်အတိုင်းအတာထိထိတိယောက်ယောက်ဆောင်ရွက်နိုင်ပါသလဲ။ပြည်သူလူထုအနေနဲ့ရောဒီဝေဒနာတွေအပေါ်မှာအထင်သေးနှိမ်ချစိတ်မရှိပဲစာနာမှုအပြည့်အဝထားနိုင်ကြပါသလားဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးရအောင်ပါသောရရှိမြတ်ခင်ဗျာ။ပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလူတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ
်။တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ9:00ခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျိုဒူးကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ။ VOA ကနေနောက်2:00ကြာည9:00ကနေ10:00အထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အဲ့ဒီအစီအစဉ်မှာဆိုရင်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေဖြစ်တဲ့တုဒ္ဒဆုံလင်အမေရိကန်တခွင်အမျိုးသမီးကဏ္ဍသိပ္ပံနဲ့နီးပညာသတင်းဆောင်ပါတွေကိုနားဆင်ကြရမှာမို့စောင့်မျှော်နားဆင်ကြပါ။တောက်ကြနေညနေခင်းအစီအစဉ်မေးမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုကြံနေသေးတဲ့အချိန်တွေမှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်။
အစ္စရေးနဲ့ပါလက်စတိုင်းအကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေအဆုံးသတ်ရေးဂျာဝင်စစ်တပ်ညှိနှိုင်းမှုတွေလှုပ်ဆောင်နေတဲ့အချိန်မှာပဲဂါဇာကမ်းမြောင်ဒေသကိုအစ္စရေးကထိုးစစ်ဆင်တိုက်ခိုက်မှုတွေအနောက်ဘက်ကမ်းခြေမှာတောက်ကြနေမှာကန့်ကွက်ဆန္ဒပြကြဖို့ပါလက်စတိုင်းတွေကလှုံ့ဆော်နေကြပါတယ်။လှုံ့ဆော်နေကြပါတယ်။အစ္စရေးရဲ့ထိုးစစ်ကြောင့်ဂါဇာမှာတိုက်ဆုံသူအရေအတွက် 800 ကျော်လာတဲ့အချိန်မှာအခုလိုကန့်ကွက်ဆန္ဒပြပွဲတွေပြုလုပ်ဖို့စီစဉ်ကြတာလည်းဖြစ်ပါတယ်။ယူကရိန်းနိုင်ငံရှေ့ပိုင်းမှာနေရာယူထားတဲ့ယူကရိန်းစစ်စခန်းတွေကိုတဖက်နေဇာကနေရုရှားတို့ကနေပြစ်ခတ်နေတယ်လို့အမေရိကန်ဘက်ကဆွဆွဲပြောဆိုပါတယ်။ရုရှားတို့ရဲ့တိုက်ခိုက်မှုကြောင့်ယူကရိန်းစစ်တပ်နဲ့ယူကရိန်းအရှေ့ပိုင်းဒေသအတော်များများကိုလွတ်မြောက်ရေးကြေညာထားတဲ့ရုရှားလူလာသူခွဲထွက်ရေးသမားတွေအကြားတိုက်ခိုက်မှုတွေကိုတေချာပေါက်တကြော့ပြန်ဖြစ်စေတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကကြာသပတေးနေ့မှာပြောပါတယ်။ရုရှားဘက်ကနေယူကရိန်းနိုင်ငံတဲကိုဝင်လာတဲ့လက်နက်တွေအသက်လွန်စားအစ်စ်တွေလည်းအမေရိကန်ပြည်ထောင်စုမှာရှိနေတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရအမျိုးသမီးမရီဟက်ကပြောပါတယ်။ခီးတဲ့နဲ့လေရင်အမှုတန်းစုစုပေါင်း116ဦးနဲ့အတူမာလီနိုင်ငံမှာပြတ်ကျသွားခဲ့တဲ့ Algeria လေကြောင်းလိုင်းပိုင်ခီးတဲ့တင်လေရင်ပြတ်ကနေအသက်ရှင်ကျန်ရစ်သူကိုမတွေ့ရဘူးလို့ပြင်သစ်သမ္မတ François Hollande ကပြောပါတယ်။ Burkina Faso ကနေ Algeria ကိုအသွာလမ်းခွလာမှာကြာသပတေးနေ့ကပြတ်ကျသွားခဲ့တဲ့အဲ့ဒီလေရင်ပေါ်မှာပြင်သစ်နိုင်ငံသား52ဦးပါသွားတာဖြစ်ပြီးအဲ့ဒီလေရင်ပြတ်ကျတဲ့နေရာကိုကာကွယ်ဆောင်ရှောက်ဖို့ပြင်သစ်တပ်ဖွဲ့တွေကိုဆစ်လွတ်ထားတာလည်းဖြစ်ပါတယ်။ Taiwan ဒေသပန်ဂူကျွန်းမှာလူ48ယောက်သေဆုံးခဲ့ရတဲ့ခီးတဲ့ရင်လေရင်ပြတ်ကျခဲ့ရတာဟာရာသီဥတုဆိုးဝါးမှုကြောင့်ဖြစ်နိုင်တယ်လို့ထိုင်ဝမ် Trans Asia လေကြောင်းလိုင်းကပြောပါတယ်။ဒါပေမဲ့စုံစမ်းစစ်ဆေးမှုတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့မနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
်။သတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လွှင့်ရေးမှုဟာမက်ခွန်ညိုဖြစ်ပါတယ်။အင်ဂျင်နီယာကတော့ Glenn Von Collio ဖြစ်ပါတယ်။ VOA American အတန်ညနေပတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။သောတာရှင်နဲ့တကွာမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်။
This program has come to you from the Voice of America, Washington.